ရန်ကုန်တိုင်းသုံးဝမြို့နယ်တမစိတ်တကြီးရွာအနီးမုဒ္ဓမပင်လယ်ကွင်းမှာပန်းရှင်မဲ့နိုင်ငံသားကိုနေတင်မောကြီးတစဉ်တောင်းတင်နေတာကိုဩဂုတ်လ28ရက်နေ့က၅ဖန်ဆက်လီတွေကစတင်တွေ့ရှိခဲ့တာပါဒီကနေ့မနေ့ပိုင်းမှာတော့သုံးဝမြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့အမတ်တပြူဟာရဲတပ်အရာရှိတွေကအဲ့ဒီတင်မောကိုတွားရောက်စစ်ဆေးခဲ့ကြအောင်အဲ့ဒီတင်မောကိုတွားရောက်ကြည့်ရှုခဲ့သူတူက VOA ကိုပြောပါတယ်တင်မောပေါ်မှာအနေရရှိတဲ့ဓာတုပစ္စည်းတွေပါလာတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေတာပါသုံးဝမြို့နယ်ကနေရေမိုင်ခုနှစ်မိုင်အကွာမှာရှိတဲ့အဲ့ဒီတင်မောရှိရာကိုကိုတိုင်သွားရောက်ကြည့်ရှုခဲ့တဲ့သုံးဝမြို့နယ်အောင်သာရန်ရအုတ်ချုပ်ရည်မှုဦးအောင်ဖြိုးမြင့်က VOA ကိုပြောပါတယ
်အခုရေတက်ကဒီကအရာရှိတွေအခုတင်မောမှာအခုရှိရလေတင်မောပေါ်မှာဘာလူမှမရှိဘူးဘုံမြစ်ကြီးလည်းမရှိပါဘူးအခုကလည်းသူများရပြောနေလို့ပေါ်လာလာဟွာရီပါတယ်ဒီရီပါတယ်ဘာမှမပေါ့ဘူးဒီဒီမောပေါ်မှာဟိုဟာအလေရှိနိုင်တဲ့ဟာတွေပါသလုံးလို့အဲ့လိုမျိုးပြောနေတာဘာတည်းမှမဟုတ်အဲ့ဒါဘာတစ်ခုမှမဟုတ်အဲ့ဒါတော့သိကြတယ်ဒီဒီမောကဟုတ်ကဲ့ကျွန်တော်တို့အဒီမပြုတ်နိုင်သေးတာကဟိုဘလို့ပြက်လာတယ်ဆိုတဲ့ပုံစံမျိုးပဲရှိတယ်ဒါပေမဲ့ဒီဒီမောပေါ်မှာဟိုအခုဘာမှမပါဘူးအဲ့ဒါတော့သိကြတယ
်အခုတွေ့ရှိတဲ့ဆမ်ရာတူလာဂီဆိုတဲ့တင်မောဟာအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုစစ်ဆေးတွေ့ရှိရပြီးမြန်မာနိုင်ငံကိုဝင်ရောက်ဖို့မဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ဆွဲတင်မောနဲ့ဆွဲလာတဲ့တင်မောဖြစ်တယ်လို့စင်ကာပူနိုင်ငံအခြေစိုက် Smith Service Company ကမြန်မာပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနမြန်မာစေကံအာဏာပိုင်အဖွဲ့ကိုအကြောင်းကြားထားပါတယ်တင်မောဟာအမြင်အရဟောင်းနှံနေပြီဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာတန်တိုးတန်ဆအဖြစ်ထူခွဲဖြက်စီးဖို့တည်လာတာဖြစ်နိုင်ကြောင်းရေကြောင်းဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ထားပြီးမြန်မာကမ်းခြေဘက်မျောလာတာမျိုးဒါမှမဟုတ်ဆွဲယူမရလို့စွန့်ပစ်ခဲ့တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ဒီလိုကြီးမားတဲ့နိုင်ငံသားကုန်တင်တင်မောကြီးတစ်စင်းမြန်မာရေးပိုင်တဲ့ထဲဝင်ရောက်လာတာကိုတာဝန်ရှိသူတွေဘက်ကကြိုတင်မသိရှိခဲ့ဘူးဆိုတဲ့သတင်းတွေကြောင့်လုံခြုံရေးအရသတိရှိတဲ့နယ်ဆိုပြီးပင်လယ်ပြင်ဆိုင်ရာကြွမ်းကျင်သူတချို့ကသတိပေးထားပါတယ်ခင်ဗျာ